မင်္ဂလာပါခင်ဗျာအခုဒီမှာမမတာတာစကားများအစီအစဉ်မှာရွေးကောက်ပွဲပြီးနိုင်ငံရေးလူမှုရေးသုံးသပ်ပြောဆိုကြတာတွေကစိတ်ဝင်စားမိသမျှကိုပြန်ပြောပြလိုပါတယ်ရွေးကောက်ပွဲပြီးလို့ရပ်ပိုင်းကြမှာရွေးကောက်ပွဲမှာမဲဆန္ဒနဲ့80ရာခိုင်နှုန်းခန့်အထိအနိုင်ရခဲ့တဲ့ NLD ပါတီဥက္ကရာကလက်ရှိသမ္မတဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်ရှိလွှတ်တော်နှစ်ရက်အကြီးအကဲသူရဦးရှင်မန်တို့နဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ခေါ်လိုက်ပါတယ်ဖိတ်ခေါ်ပြီးနှစ်ရက်ကြာမှာရွေးကောက်ပွဲလုပ်ငန်းစဉ်အပြီးတနည်းအားဖြင့်ရွေးကောက်ပွဲကော်မရှင်လုပ်ငန်းတွေပြီးလို့အစီရင်ခံစာတင်သွင်းအပြီး45ရက်ကျော်ရင်တွေ့ဆုံသွားမယ်လို့အကြောင်းပြန်လိုက်ပါတယ်။ဒါပေမဲ့သမ္မတဦးသိန်းစိန်ဟာရွေးကောက်ပွဲကော်မရှင်လုပ်ငန်းမပြီးခင်နိုဝင်ဘာ15ရက်မှာပါတီပေါင်း86ပါတီကခေါင်းဆောင်တွေကိုတွေ့ဆုံပြီးသဘောထားအပြန်အလှန်ဖလှယ်ခဲ့ပါတယ
်။လူအစိုးရအဖွဲ့အစည်းနဲ့ကြံရှိနေသေးတဲ့အစိုးရတက်တန်းကာလအတွင်းမှာဒီဇိုင်းဥပဒေများ၊နည်းဥပဒေများလုံထုံလုံးနေများပြဋ္ဌာန်းချက်များအတိုင်းဆက်လက်ဆောင်ရွက်ပြီးအသွင်ကူးပြောင်းရေးကိုချောမွေအောင်ဆောင်ရွက်သွားမှာဖြစ်ပါတယ်ကျွန်တော်အနေနဲ့လုံထုံလုံးနေများနဲ့ဒုတိယကြိမ်လွှတ်တော်များစတင်ကျင်းပဖို့ဖိတ်ကြားမှာဖြစ်ပါတယ်လွှတ်တော်များအနေနဲ့ဆောင်ရွက်ရရှိသည့်များကိုအစမ်းစစ်ဆောင်ရွက်ပြီးတဲ့အခါမှာပေါ်ပေါက်လာမဲ့အစိုးရအဖွဲ့သစ်တွေကိုသတ်မှတ်ချင်တွင်းစနစ်တကျတာဝန်လွှဲပြောင်းပေးအပ်သွားမှာဖြစ်ပါတယ
်သမ္မတဦးသိန်းစိန်ပြောတော့တာပါNLD ပါတီကဦးညံဝင်းကတော့ NLD ပါတီဟာစထူထောင်ကလေးကကင်ဆွဲလာတဲ့မူဟာရဟာအမျိုးသားပြန်လည်တင့်မြတ်ရေးပါလို့ပြောပါတယ
်ကျွန်တော်တို့အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကျွန်တော်တို့အခုအချိန်နေမှာကျွန်တော်တို့ပြောချင်တဲ့စကားတစ်ခုရှိပါတယ်အဲ့ဒါကပါလဲဆိုကျွန်တော်တို့1988ခုနှစ်ပါတီစတဲ့ဖွဲ့စည်းကလေးကဒီနေ့အထိကျွန်တော်တို့ကင်ဆွဲလာတဲ့ကျွန်တော်တို့ရဲ့မူဟာရတစ်ခုအဲ့ဒါကဘာလဲဆိုတော့အမျိုးသားရင်ရစီပါကျွန်တော်တို့ဒီမူဝါဒယနေ့ထိကျွန်တော်တို့ခြံဆွဲတယ်ရှေ့ဆက်ပြီးလုံရမယ့်လုပ်ငန်းများမှာလည်းဒီမူဝါဒကိုခြံဆွဲပြီးတော့ကျွန်တော်တို့ငြိမ်းချမ်းတဲ့ဤနဲ့ကျွန်တော်တို့ဆောင်ရွက်သွားမယ်ဆိုတာကတိပေးကျွန်တော်နေဖို့ကြိုးစား
အဓိကအာနာရသူကြံ့ခိုင်ဖွံ့ဖြိုးရေးပါတီအကြီးအကဲသမရဦးသိန်းစိန်နဲ့ရွေးကောက်ပွဲအနိုင်ရ NLD ပါတီကကိုယ်စားလှယ်တို့ရဲ့ပြောကြားချက်တွေဖြစ်ပါတယ်ဒီလိုပါတီခေါင်းဆောင်80ကျော်နဲ့တွေ့ရတဲ့အဓိကရွယ်ချက်ဟာပါတီတွေကိုအားမငယ်ဖို့သမရဦးသိန်းစိန်ကအားပေးတာအကြံဉာဏ်ယူတာဖြစ်တယ်လို့သမရပြောခွင့်ရပုဂ္ဂိုလ်ပြန်ကြဲဝန်ကြီးဦးရထွက်ကပြောပါတယ
်။ဒါကတော့နိုင်တဲ့သူတွေရောရှုံးတဲ့သူတွေရောတွတ်တော်တွေလုံးဝမရောက်ခဲ့တဲ့ပါတီတွေရောသမရရဲ့ပုံပြမှန်တာသူဆိုသူတို့ကအားဒီကတော့အားပေးတာပေါ့ဗျာ။ဒီရွေးကောက်ပွဲတစ်ခုပြီးလို့ပါတီတွေပျောက်ကွယ်သွားတာအားနေတော့မဖြစ်ဘဲနဲ့တွတ်တော်တွေရတဲ့နေရာလုံနိုင်လို့လုံနိုင်တွတ်တော်ပါနိုင်ငံရဲ့လို့ဆက်လက်ရှင်းတယ်လို့တော့ငြင်းငြိမ်းကိစ္စတွေမှာပါဝင်နိုင်မှုဒါကိုကျွန်တော်ကပြောတာပါပြီးတော့ဒီဈာကလာမှာသူတို့ရဲ့အကြံဉာဏ်ပေါ့
သမရပြောခွင့်ရပုဂ္ဂိုလ်ဦးရထွက်ပြောတာဖြစ်ပါတယ်သမရကြီးဦးသိန်းစိန်ရဲ့အားပေးပွဲမှာသတိထားမိတာကတော့ဆက်ဆက်ကြောက်ပါတီတဲကကိုစလေနေရာတနေရာမှအနိုင်မရခဲ့ဘူးတဲ့ပါတီနှစ်ပါတီရဲ့ဥက္ခရာနှစ်ဦးတင်ပြတဲ့အကြံဉာဏ်တွေဖြစ်ပါတယ်တယောက်ကတော့ရွေးကောက်ပွဲမွဲဆွဲကာလမှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့စစ်ဆိုးရကောင်းဆောင်ဗိုလ်ချုပ်မူဟောင်းဦးသန်းရွှေကိုချီးကျူးဂုဏ်ပြုခဲ့တဲ့မြန်မာအမျိုးသားကွန်ကရစ်ပါတီကဦးကောင်းမြင့်ထွန်းဖြစ်ပါတယ်မျိုးသားလုံခြုံရေးနဲ့အချုပ်ချာအာဏာကိုထိပါတာတွေရှိနေတဲ့အတွက်သမရဦးသိန်းစိန်အနေနဲ့ကာလုံအစည်းအဝေးခေါ်ပြီးတက်မတော်ကလှုပ်ဆောင်စရာရှိတာတွေလုပ်ဖို့တနည်းအားဖြင့်အာဏာသိမ်းရေးစဉ်းစားဖို့ဦးကောင်းမြတ်ထွက်ကတိုက်တွန်းထားပါတယ်
။တည်ရိပ်တက်လာသောရွေးကောက်ပွဲရလဒ်များအရအစိုးရတရက်ဖွဲ့နိုင်ရန်ပင်အလားအလာရှိနေသည့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌ၏ရွေးကောက်ပွဲမတိုင်မီနှင့်ရွေးကောက်ပွဲအပြီးပြည်တွင်းနှင့်နိုင်ငံတကာသို့သမရအချက်တွင်၎င်းကတည်ရှိပြီးနိုင်ငံကိုဦးဆောင်သွားမည်။မြန်မာနိုင်ငံတွင်၎င်းတို့တင်မြှောက်မည့်သမ္မတအဖြစ်သည့်လုပ်ပိုင်ခွင့်အာဏာတစ်စုံတရာမရှိဘဲ၎င်းကသာညွန်ကြားသိခိုင်းမည်သာသည့်အဓိပ္ပာယ်ရသည့်အချက်များကိုထက်ခါထက်ခါရွေးချက်ရှိရှိဥတည်ပြောကြားနေကြောင်းတွေ့ရှိရပါသည်အထက်ဖော်ပြပါအချက်နှစ်ချက်ကိုယနေ့နိုင်ငံရေးအချင်းချင်းနှင့်ရှင်တွဲစဉ်းစားမည်ဆိုလျင်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်၏ဖွဲ့စည်းပုံအခြေခံဥပဒေနှင့်အချုပ်ချာအာဏာပိုင်မှုကို၁နိုင်ငံရေးအရ၂စီရေးအရထိပါစော်ကားမှုများရှိနေသည်ဟုမြန်မာမျိုးသားကွန်ဂရက်ပါတီကမှတ်ယူပါသည်ငါတို့ပါ၍နိုင်ငံအကြီးအကဲဖြစ်သောနိုင်ငံတော်သမ္မတကြီးအနေဖြင့်တည်ငြိမ်အေးချမ်းစွာနေထိုင်သူသောမြန်မာနိုင်ငံသားများအပေါ်ရင်ဝယ်သားကဲ့သို့တညာဆောင်လျှောက်သောအားဖြင့်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်များနှင့်အညီမျိုးသားကာကွယ်ရေးနှင့်လုံခြုံရေးကောင်စီနှင့်ညှိနှိုင်းကဖြစ်တင်ဖြစ်တိုက်ဆောင်ရွက်တင်ဆောင်ရွက်ထိုက်သည့်များကိုစတင်နိုင်မရန်ရိုသေလေးသောစွာတန်ကြားအပ်ပါသည်
ဒီဘွဲမှာအထူးထူးခြားခြားအကြံပြုခဲ့သူနောက်တူကဘာသာရေးလူမျိုးရေးခွဲခြားမှုနဲ့အကြမ်းဖက်မှုတွေကိုအားပေးဟောပြောသူတူအဖြစ်အများကဝေဖန်စွပ်စွဲခံရတဲ့မတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီဥက္ကရာဦးနေမျိုးဝေပါဦးနေမျိုးဝေက NLD ပါတီကို တိုင်းသား135မျိုးကသာကုစားပြုတဲ့အစိုးရဖွဲ့ကိုတိုက်တွန်းခဲ့တယ်လို့ကြီးသူကမရွေးလို့လွတ်တော်မှာမပါရပါပဲလွတ်တော်ပြင်ပကနေနိုင်ငံရေးမှာဆက်လက်ပါဝင်စောင့်ကြည့်သွားမယ်လို့ပြောပါတယ်
။မျိုးသားအစိုးရပြည့်ရဆိုတာတိုင်းသား135မျိုးသာလျှင်ဥဆောင်ခံကဏ္ဍမှာရှိတဲ့မျိုးသားအစိုးရပြည့်ရကိုဖွဲ့စည်းပေးနိုင်လို့လည်းကျွန်တော်တို့ညွှန်လဲပါတယ်။ညွှန်လဲတာလည်းမဟုတ်ပါဘူး။အဲ့ဒီလိုဖွဲ့စည်းပေးပါလို့တိုက်တွန်းတာဖြစ်ပါတယ်။ကျွန်တော်တို့လည်းစောင့်ကြည့်နေကြမှာပါ။အနာရတဲ့ဒီလိုဒီနိုင်ငံတော်ဖြစ်တဲ့အတွက်အနာရပါပြီးဆိုရဖွဲ့သူကျန်တဲ့တိုက်ခိုက်အားစုတွေနဲ့မှတ်တော်ပြပနိုင်ငံရေးရလဲကောင်းရင်ကောင်းသလိုဆိုရင်ဆိုသလိုဝိုင်းဝန်းထိန်းသိမ်းစောင့်ကြပ်ပြီးတော့နိုင်ငံရေးနယ်မှာပါဝင်နေမှာဖြစ်ကြောင်းပြောကြရင်အားလုံးကိုဒီကုန်းချုပ်ပ
ါဒါကတော့ဥနေမျိုးဝေပြောတော်တာပါအခုဒီဘက်မှာ NLD ပါတီဘာကြောင့်အနိုင်ရတယ်လဲဆိုတော့အမေးမြန်းချက်တွေသုံးသပ်ဖြေကြားချက်တွေတဲကထူးထူးခြားခြားပြောဆိုကြတာတွေကိုလည်းပြန်ပြီးတော့ဖောက်သည်ချလိုပါတယ်အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်တော်တင်ွယ်ဦးဟာမြောက်နိုင်ငံမှာလူဘိန်းတွေများလာတာနဲ့စန့်ခိုင်ဖွံ့ဖြိုးရေးပါတီကိုမဲမပေးခြင်းကြတာကြောင့် NLD ပါတီအနိုင်ရတာလို့သုံးသပ်ပါတယ
်ပြုကပွဲရလကတော့မမပြည်ရလူတွေရဲ့စင်တန်းအရေးချင်းကိုပြလိုက်တာပဲလေဟုတ်တယ်မဟုတ်လားအဲ့ကျမကအမြဲတမ်းမျိုးတို့ကိုမှလည်းကျမရပိုးပက်ဆိုအမြဲပြောနေကြလူရတန်တန်ဆိုရပဲရမယ်ညနေလူဆိုညနေဆိုရရမယ်တော်ရလူဆိုတော်ရဆိုရရမယ်ဆိုမှပြပါလည်းဖြစ်ခဲ့ပြီပဲအဲအများစုကတော့ theory တခုရှိပြီးသားမလားကြာကြာအုပ်ချုပ်ခြင်းလို့ရှိရင်လူတွေအများစုပညာမတတ်လို့ဒီတဲ့ကြာပိုးအုပ်ချုပ်ခြင်းလူတွေကိုစိုက်တာမကောင်းအောင်လို့ဆိုလို့ပဲအဲ့လိုပဲအခုလူတွေကအများဆုံးအဖြစ်ကလူဘိန်းတွေများကြတာနောက်တစ်ခုကကိုပြည်ခိုင်ပြိုးပါတီကိုမပေးရှင်တာနဲ့ဒီဘက်ကိုပုံအော်ပြရူးစားပါအဲ့ဒါကြောင့်ဒီနိုင်ငံရေးအခြေခင်းကျင်းကိုမကြိုက်လို့အန်ဒီကအစတွေကအစိုးကြီးတွေကရွေးကောက်ပွဲမဝင်တော့ဘူးလို့ပြောခဲ့ပြီးသားပ
ါဒေါ်တင်နယ်ဦးပြောသွားတာပါ2015ရွေးကောက်ပွဲမှာရှုံးနေသွားလို့မကြေမနက်ဖြစ်သူတွေရှိပေမလို့လက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်လောင်းအများစုကဂုံတိုက်ခါရှိရှိအရှုံးကိုလက်ခံအသိမှတ်ပြုတာကိုလည်းသတိထားမိပါတယ်ဒီထဲမှာကြန့်ခိုင်ဖွံ့ဖြိုးရေးပါတီဘ ഹു ကော်မတီဝင်တဦးဖြစ်ခဲ့သူဒီလိုတော့ကိုယ်စလဲသူတို့ဥအောင်ကိုလည်းထိတ်ဆုံးကပါဝင်ပါတယ်ဥအောင်ကတမဲနဲ့ပဲရှုံရှုံနှစ်ပိုင်းနှစ်ပိုင်းမဲနဲ့ပဲရှုံရှုံဒီအရှုံးကိုလက်ခံပါတယ်လို့ RFA နဲ့တွေ့ဆုံမေးမြန်းကမှဖြေကြားခဲ့ပါတယ
်ဥအောင်ကလွတ်လွတ်ကျွတ်နိုင်သွားပါပြီတဲ့ AC နေပြီးတော့ပြန်လို့ရပါပြီဆိုလာပြောပါတယ်ပြောသွားလို့မလို့ဆဲနေမနဲ့မှာအလုံးနှုတ်ဆက်ပြီးပြန်လာခဲ့ပါတယ်ပြန်လာပြီးတဲ့ခါကျတော့အိမ်ရောက်တယ်ညနေ၄နာရီမှာအဲ့ပြန်ဖုန်း message ဝင်လာပါတယ်ရွာငယ်လေးတင်ရွာကနောက်ကြမဲရောက်လာတယ်အဲ့တော့ညမတီထပ်ပေါင်းလိုက်တဲ့ခါမှာဥုံကူကခုနမဲ140ကျော်အနိုင်မဲရနေပြီးမှ49မိနစ်နဲ့ပြန်ကရှုံးသွားပါတယ်အဲ့ဒီအတွက်ကိုဟို complaint တက်ဖို့အတွက်ကိုတက်မဆူလို့ရှိနေတယ်သူတို့ဝိုင်းလို့ပြပါမယ်ပြောပါတယ်ပြောတဲ့ခါကျတော့ဟို49မိနစ်နဲ့ပဲရှုံရှုံတမဲနဲ့ပဲရှုံရှုံအဲ့ဒီရလက်ကိုသဘောတူပါတယ်ဘာကြောင့်သဘောတူလဲဆိုလို့ရှိရင်မြေပြန်သားဗမာတယောက်အနေနဲ့ကမွက်လေးမင်းတော်မိုဒေသမှာသွားပြီးတော့မှပထမလှုပ်တော့တန်တန်းကိုလည်းပဲနော်ပြည်သူကိုယ်စားလှယ်ဖြစ်နေသူတို့နေရာကိုဝန်ထမ်းခဲ့ပါတယ်အဲ့ကလာမှလည်းပဲကမလေးမျိုးနဲ့ကျိုးအစွမ်းကုန်သိဖို့ပြီးခဲ့ပါတယ်ဒုတိယတန်တန်းကိုဆက်ထိုင်မယ်ဆိုရင်ချင်းတိုင်းသားဒေသခံတယောက်ရဲ့ဖဲမကလထိုင်ကိုလူထိုင်ကိုဖြစ်နေမလားဆိုတဲ့အတွေးမျိုးကလည်းမကြာခဏဖြစ်နေခဲ့ပါတယ်ဒါမှမဟုတ်တမင်းနယ်ပဲရှုံရှုံနှစ်ပိုင်းနှစ်ပိုင်းမင်းနယ်ပဲရှုံရှုံသဘောတူတယ် no complaint အယူခံမတက်ဘူးလို့ပြန်ပြေခဲ့ပါတယ
်သူတော်ဦးအောင်ကိုပြောတော့တာပါ energy party ဘာကြောင့်အနိုင်ရခဲ့တယ်လဲဆိုတဲ့မိကွန်းပေါ်88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကတော့တဖွဲ့တပါတီရှုံးသွားပြီးတဖွဲ့တပါတီကနိုင်သွားတယ်ဆိုတာထက်အမှန်တရားဟာသူ့နေရာသူပြန်ရောက်သွားတာဖြစ်တယ်လို့ဖြေပါတယ်
တဖွဲ့ပါတီရှုံးတယ်နောက်တပါတီနိုင်တယ်ဆိုတော့အတွေးမျိုးထက်ကျွန်တော်ပြည့်စည်ကျင်တာဒါကအခုမှအမှန်တရားကသူ့နေရာနဲ့သူနေရာမှန်ပြန်ရောက်သွားတာဗျပြည်သူလူထုရင်ထဲမှာနှစ်ပေါင်းများစွာရှိခဲ့တယ်အချက်ကနှစ်ချက်တည်းဗျဖိနှိပ်ချုပ်ချယ်မှုတွေတိတ်များခဲ့တယ်အခွင့်အခမ်းမှုတွေများခဲ့တယ်အဲ့ဒါတွေကိုလက်မခံဘူးဆိုတာကိုပြည်သူကပြတာတာနီလန်းတစ်ခုအနေနဲ့ပြတာတဲ့အတွက်ကြောင့်ဒီရလက်ကထွက်လာတာပေါ့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကတော့ရွေးကောက်ပွဲရက်လက်ဟာသူကိုယ်တိုင်အတွက်တောင်အားအသင့်စေခဲ့ပါတယ်လို့ပြောပါရယ်ရွေးကောက်ပွဲရက်လက်နဲ့အာဏာလွှဲပြောင်းရေးကိစ္စနဲ့ပတ်သက်ပြီးဦးတင်ရေးသုံးသပ်ပြောဆိုတာဟာလည်းစိတ်ဝင်စားစရာကောင်းပါတယ်ရွေးကောက်ပွဲရက်လက်ကိုအတိအမှတ်မပြုအကောင့်ထဲမှာပေါ်တဲ့အခြေအနေမျိုးအထိအရောက်ခံလောက်အောင်စင်ကျင်တုံတရားမနှဲလောက်ပါဘူးလို့ဦးတင်ရေးကလက်ရှိခေါင်းဆောင်တွေကိုပြောပါရယ်လက်ရှိအာဏာရခေါင်းဆောင်တွေဟာရွေးကောက်ပွဲရက်လက်ကိုအတိအမှတ်မပြုတာဒေါ်အောင်ဆန်းစုကြည်နဲ့လက်ရှိခေါင်းဆောင်တွေအကြားဆွေးနွေးပွဲတွေမျှော်လင့်တယ်လို့မချောမွေ့ခဲ့ရင်တိုင်းပြည်အခြေအနေဘယ်လိုရှိနိုင်မလဲလို့ AR သတင်းဌာနကမေးမြန်းရမှာဥတင်အေးကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်
။တိကကျွန်တော်ပြောပြရင်လည်းဆိုတော့အဲကျွန်တော်တို့ရဲ့ယနေ့အကြီးကြီးတွေပေါ့နော်။အကြီးကြီးဆိုတော့လက်ရှိဆိုအကြီးကြီးတွေပေါ့နော်။ဒီလောက်တော့ကျွန်တော်စင်ကြုံတရားမနေဘူးလို့ကျွန်တော်ထင်ပါတယ်နော်။အဲ့တော့စင်ကြုံတရားမနေရင်ဘယ်လိုအကျိုးဆက်ရှိနိုင်လဲ senyum dia neh tu aje belu juga sih ni, tu kau di balik me. Ada yang jenuh aroh, acuh tu bermu di do senyum dia neh dia jangan sih bu. Tapi aku biar no jenuh yang jini aroh, no lekhan me, lekhan me. Biar jenuh luah ala, siapa ni ya, tu bang soya me. Tapi kami agu mah jenuh biar ramu bau. Sih dia malah jenuh biar kere. Juga bapa ini nenek badi sih me, sunah badi sih me. Mereka tu nenek kudelari nenek badi anak badi sih me. Nenek nak kong lu doa, sunah badi ada ikan badi lupa. Pemuda mana, nimpi ngamem lupa mana. Soan itu awam ni sangat doa, so jangan lupa juga bapa. Dulu macam apa nyolent apa.
Di dalam tu juga bapa komisen okra ukti yang belajar dalam sebab. Aku rasa mama dah dah sekarang ni sih jangan lupa. Jadi sih nasi jadi alam tu jadi sudah mana.